VOA ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမစုမြတ်မောင်ပါ။ COVID-19 ကာယရောဂါဖြစ်နေတဲ့ကာလအတွင်းမှာစိတ်ကျန်းမာရေးကိုလည်းအလေးထားအာရုံစိုက်ကြဖို့အတွက်ကုလသမဂ္ဂကတိုက်တွန်းထားပါရစေ။ကာယရောဂါရဲ့သက်ရောက်မှုကစိတ်ကျန်းမာရေးအပေါ်ထိခိုက်တယ်ဆိုတာကိုရှော့မတွက်ဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကိုရိုင်းကပြောကြားထားတာပါ။အခုခေတ်မှာလူနာနဲ့ဆရာဝန်တနည်းအားဖြင့်ပါရှိနေကြပေမဲ့လည်းဤပညာကျေးဇူးကြောင့်လိုအပ်တဲ့ကုသမှုတွေကိုလှုပ်ပေးနိုင်ကြပါတယ်။ဒါကြောင့်စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်အွန်လိုင်းကနေဘလို့တိုင်ပင်ဆွေးနွေးအကြံပေးနေတယ်ဆိုတာသိရအောင်လို့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဆေးရောဂါအထူးကူဆရာဝန်ကြီးဒေါက်တာရေမန်တင်ဝေကိုမေးကြည့်ထားပါတယ်။ဒေါက်တာရေမန်တင်ဝေဟာရန်ကုန်ဆေးသက္ကသိုလ်တင်းနဲ့နှစ်ရဲ့ဂုဏ်သုဆောင်ပါမောက်ခလည်းဖြစ်ပါတယ်
။ကျွန်တော်ဒီနိုင်ငံကြီးမှာတော့ Tele Health ပေါ့လေ။တက်နိုလော်ဂျီတယ်လီဖုန်းနဲ့သူတို့တိုင်ပင်ဆွေးနွေးတယ်အဲဒါ Skype နဲ့အဲလိုတက်နိုလော်ဂျီနဲ့သူတို့ဆက်လက်ပြီးတော့ကျွန်တော်တို့ဆော့ရှော့ပေးပါတယ်ဆော့ရှော့ပေးတဲ့အခါမှာနံပါတ်1ကတော့သူ assess လုပ်ပေးရမှာပေါ့လေဘယ်လိုအခြေအနေမှာသူတို့ရှိတယ်လဲတချို့ကလည်းပဲအဲ့ဒီအခြေအနေမှာကိုသူကစိတ်အားဖြင့်ကြမ်းကြုတ်လာပြီးတော့သူအထက်မှာကိုမိသားစုတွေကတော့ကစားဖြစ်ရနေပြီးတော့ domestic violence ဖြစ်တာလို့တွေလည်းဖြစ်နိုင်တယ်ဒီခါကျတော့သူတို့မှာ self harming behavior ဆိုပြီးတော့မိမိကိုယ်ကိုမိမိနော်လောက်ချင်တဲ့စိတ်တွေပေါက်ပေါက်လာတာရှိတယ်ဒါတွေကသူတို့ကဘာကြောင့်ဘယ်အခြေအနေရလာလဲဘယ်လောက်ထိသူတို့ကစိတ်ကကြနေတယ်လဲစိတ်ကကြတဲ့ဥစ္စာကတာမန်ပဲလားစိတ်ကကြတဲ့ဥစ္စာယောဂါကြီးဖြစ်နေသလားနော်ဒါသူ့ရဲ့အမှုချက်ကတာမန်နဲ့ဘယ်လောက်လွန်ခဲ့နေတယ်လဲနောက်တစ်ခါကျတော့တချို့ကျတော့လည်းပဲနော်တရက်သေးစားဘူးအောက်သုံးတဲ့လူတွေရှိတယ်အဲ့ဒါဒီဘုကျွန်တော်တို့က assess လုပ်မယ်တတ်နေသလားကျွန်တော်တို့ဒီ health professional တွေ health service တွေသူတို့ဆက်ပြေးပေးပါဘူး။မော်နီတာလုပ်ပေးပါဘူး
။အရင်တော့လိုမျိုးအပြင်းမှလို့လူတွေ့ပြီးတော့ပြောဆိုကူးတရတာမျိုးမဟုတ်တဲ့အတွက်ကြောင့်မလို့အခက်ခဲတွေရောတွေ့ရလားရှင
့်။များသောဖြင့်တော့ကျွန်တော်ကစိတ်ဓာတ်ဆိုင်ရာယောဂါကူးတရတယ်ဆိုတော့အဲ့လူကျွန်တော်လူချင်းတွေ့ပြီးတော့မှသူပြောတဲ့အနေထားအခြေအနေသူရဲ့ကိုဟန်အမူအရာအဲ့ပုံမူတည်ပြီးအကုန်လုံးကျွန်တော်ကဟို assess လုပ်ပြီးတော့တော်ရတော် report ဆိုတာရအောင်ယူပြီးတော့မှကျွန်တော်ကူးထုံးရလို့ကြတာပေါ့နော်။အခုကျတော့ဟိုတယ်လီဟဲလ်ဆိုပေမဲ့လည်းခါကြတော့လေဟလာဟိုတယ်လီဖုန်းတော့ပဲပြောလို့ရတာရှိတယ်အဲဒီခါလေးကြတော့လေ Skype ဘာလို့ကြတော့လေပဲစက်တက်ဆက်တာလုပ်ပြီးပြောရတာပေါ့လေတော်တော်များများကြတော့လေအဲ့လိုကျွန်တော်မလုပ်နိုင်တဲ့လူတွေရှိတယ်တယ်လီဖုန်းနဲ့ပြောတဲ့ခါကြတော့ခုနကလိုပြောတဲ့မျက်နှာချင်းဆိုင်တွေ့တဲ့ခါမျိုးနဲ့ကျွန်တော်ကအကဲဆက်လို့မရတော့ဘူးပေါ့ဒါပေမဲ့ဒီလို COVID ဖြစ်တဲ့ခါကြတော့အဲ့ဒီမှာကျွန်တော်အတွေ့အကြုံပေါ့လေသူတို့တော့ appreciate လုပ်တယ်အဲ့ဒီမှာသူရဲ့ပြောခြင်းနဲ့ဆိုခြင်းနဲ့စကားတွေကအကုန်ထွက်လာတယ်သူအချင်းတို့လိုတွေ့ပါဘူးနော်သူ့မှာအရေးကြီးတဲ့ဟာချက်ချင်းတော့ပြောပြီးလက်စာဖြစ်သွားတယ်ပေါ့အဲ့ဒါကိုကျွန်တော်တို့ကဟိုအနောက်ကလိုက်သွားပြီးတော့ဒီအချင်းတို့လိုတွေ့ပါသူ့ရဲ့ခံစားချက်ကိုကျွန်တော်ပတ်ပို့ပြလို့ရတယ်ပေါ့နော်အဲ့တော့လေးအကျိုးရှိတယ်ခင်ဗျအဲ့ဒါလေဒီကာလမှာပေါ့နော်
အဲ့တော့ပို့ပြီးတော့ထူတာရမှာထိရောက်တယ်လို့ဆရာဟိုပြောနေတာ
ပေါ့တော့ထိရောက်တယ်ခင်ဗျဘာလို့ဆိုတော့ဟိုဒီဥစားတော့ကုထုံးတော့ကုထုံးမယ်ဒယ်လီဟက်ဆိုပြီးတော့သူတို့တိုင်ပြီးမယ်ဆွေးနွေးမယ်သူတို့အရေးကြီးတာပြောမယ်ဆိုပေမဲ့သူတို့စိတ်ထဲမှာကိုဗစ်ကခံစားချက်ပေါ့နော်ဒီရောဂါယူသွားကြောက်ကြရစီရဆိုးရိမ်စိမ့်ရှိတယ်နော်သူ့မိသားစုတဲ့ပူပန်နေစီတယ်သူ့အတွက်ပူပန်နေစီတယ်အဲသူကနေမကောင်းရင်သူတောက်တဲ့ဆေးရောသူသိကြတာလေးနေရှိတယ်ဒါဒီအကုန်လုံးကိုသူကစုစည်းပြီးတော့အချိတို့တို့တွေ့မှာသူကကောင်းပြီးပြောတဲ့အနေထားရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ therapeutic အနေနဲ့ပြောရမယ်ဆိုရင်ပို့ပြီးတော့ထိရောက်တယ်လို့ကျွန်တော်ခံစားရတယ်
ဆိုအဲ့လိုမျိုးဟိုခံစားချက်တွေဖြစ်လာရပေါ့เนาะအဲ့လိုမျိုးစိတ်ဆိုးတာတွေဒေါသထွက်တာတွေဒီစိတ်တော့ကရောက်မှုတွေဖြစ်လာရဆိုတော့အဲ့ဒီဟာတွေကိုတတ်တရရအောင်ဟောဆရာတို့လိုအဲဟိုဆေယောဂဆရာအထူးကုဆရာဝန်ကြီးတွေအနေနဲ့ဘယ်လိုမျိုးအကြံပေးနိုင်ပါလဲရှင
့်ဒါကူရန်ကော fear response ဆိုတာကပါမန်ပဲဖြစ်တဲ့အတွက်ကြောင့်သူ့မှာရှိတဲ့ငိုလက်ရှိရှိပြီးသား resilience ဆိုတဲ့ဥစ္စာပေါ့เนาะပြုထောင်ပေးဖို့ရနောက်ပြီးတော့သူ့ရဲ့ wellness ပေါ့နည်းသူ့ရဲ့ကျန်းမာရေးကိုပို့ပြီးတော့ပြုထောင်ပေးတဲ့အနေနဲ့သူတို့ရဲ့ coping mechanism တာသူအခက်အခဲရှိရင်သူတို့ဘယ်လိုကင်တွေ့ရင်ကောင်းမလဲဘယ်လိုဖြေရှင်းရမလဲနော်ဆိုအဲ့ဒီဟာကိုကျွန်တော်တို့ကသူတို့ကိုဖြေမှပြီးတော့ဆူလေးတက်ပြီးပြီးကူညီပေးတဲ့နည်းနဲ့ကျွန်တော်တို့သူတို့ကိုကူညီပေးဖို့လုပ်ရဲတချို့ကြတော့လည်းပဲယောဂအခန်းရှိတဲ့လူတွေစိတ်ကြမ်းတွေချို့တဲ့လူတွေကြတော့ငိုရဲကွာဆိုတော့ anxiety ယောဂရှိမယ် OCD ဆိုပြီးတော့ obsessive compulsive disorder ဆိုတဲ့ယောဂရှိမယ် mood ယောဂဖြစ်တာရှိတယ်အဲ့ဒီလူတွေကြတော့အဲ့ဒီသူတို့ဒီခါနဲ့ stress ကြီးအောက်မှာကြောက်တဲ့ဆာမှာသူတို့ရဲ့ငိုရှိတဲ့ယောဂါနေပြန်ပြီးတော့ relax လို့ခေါ်တော့ပြန်ဖြစ်လာတာရှိတယ်။အင်မတန်ဆိုရင်ကြောက်ကြတာများတာရှိတယ်။အဲ့ဒါတွေကြတော့လေကျွန်တော်တို့ကသူတို့ကိုတိုင်ပင်ဆွေးနွေးခြင်းအားဖြင့်သူတို့ assess လုပ်ပြီးလို့ပါတယ်။
အခု COVID-19 ဖြစ်နေတဲ့ခါကျတော့ဟိုသွားလာရလဲအရင်လိုတိတ်ပြီးတော့မလွယ်တော့ပါဘူးအထူးသဖြင့်ဒီအသွားလာကန့်သတ်မှုရှိတဲ့နေရာတွေမှာဆိုလို့ရှိရင်ပို့ပြီးတော့ဆိုးပါတယ်အဲ့တော့အဲ့လိုမျိုးအခြေအနေမျိုးမှာပေါ့နော်ဒီဆိုးရိမ်ကြောင်ကြားမှုလွန်ကဲနေတဲ့သူတွေကိုရောသူတို့စိတ်သက်သာရရအောင်လို့ဘယ်လိုမျိုးလုပ်ပေးလို့ရနိုင်ပါလဲရှင
် Anxiety များတဲ့လူဆိုလို့ရှိရင် Anxiety ကိုဖြေလျှော့ဖို့အတွက်ကိုသူတို့ Anxiety Management ဆိုတဲ့နည်းလေးတွေကျွန်တော်ပြောပြတာပေါ့သင်ပြပြတာပေါ့ဥပမာဆိုတော့controlling the you know breathing exercise no era လုပ်ခြင်းအားဖြင့်ကိုယ်မှရှိတဲ့ပိမတန်ကိုဆိုးဝါးနေတဲ့ catastrophic thoughts ဆိုရဲနော်အကြီးကြီးဖြည့်စည်းလာတဲ့စိတ်ဖြည့်စည်းလာတဲ့အဲ့ thoughts တွေကိုဘယ်လိုကျင့်ကြံအောင်လုပ်ကြလဲဆိုအဲ့အဲ့ need တွေကိုကျွန်တော်တို့သူတို့ပြတ်သွားပြီးလို့ရတယ်များသောအားဖြင့်သူတို့ဖြစ်တယ်ဆိုတာကဒီအစိုးရင်ကြောက်ကြက်လူနဲ့ယောဂဖြစ်တယ်ဆိုတာကအဲ့အကြောက်ကြက်လူသွားပြီးတော့မှ breathing ကအញ្ញံကိုမြန်လာတဲ့အတွက်ကြောင့်လေးဝင်လေးထွက်ပေါ့လေမမမရှိတော့ပြန်နေမိမန်ဆန်ရှိရတဲ့ကြောင့်ခန္ဓာကိုယ်မှာရှိတဲ့ death ဘဝတွေကြောင်းနေပါလေစမ်းသူကောင်းရတယ်ပဲအဲ့ဒါ move ပြီးတော့ဖြစ်လာနေတယ်လက်ဖြားချီပါတွေကျင်းလာတယ်ခြေတွေပါတွေတုံးလာတယ်အဲ့ဒါဘူးပဲသူကယောဂဖြစ်ပြီးလို့ယူဆပြီးတော့ပို့ပြီးကြောက်သွားတယ်အဲ့သဘောတွေရှိတယ်ဗောလေအဲ့တော့သူ့ကိုဒီ simple method လေးနော်ဒီအသက်ရှူတဲ့နည်းဘူးပဲနော်ဟို breathing exercise ကိုသင်ပြီးချင်းအားဖြင့်အဲ့ယောဂလက္ခဏာသူကသက်သာမှုရှိတယ်အဲ့ဒါ anxiety management ဗောလေနောက်တစ်ခုကကြတော့လည်းပဲအခုကတော့ဆိုးရပြလို့ပမာရီဆိုလို့ကျွန်တော် meditation လုပ်တာပေါ့လေအပေါ်ရအဖြစ်ပေါ့ပမာရီတရားလုပ်တဲ့နည်းကြီးနော်ချွတ်သက်ဝင်တဲ့အဲ့ဒါကိုမှတ်တဲ့နည်းပေါ့အဲ့ဒါမျိုးလုပ်တာလုပ်တဲ့နည်းကြီးရှိပါတယ်နောက်ပြီးတော့ mindfulness ဆိုတာကအခုတက်ရှိအခြေအနေပေါ့လေဖြစ်နေတာနဲ့အရင်ပေါ်လာတဲ့ကိုယ်မှာရှိတဲ့သူအမတန်အစိုးရလွန်ကဲနေတဲ့စိတ်တွေကကိုယ့်ရဲ့ thoughts တွေကလုပ်နေတာပါပဲကိုယ့်ရဲ့စိတ်ကပဲဖန်တီးနေတာတကယ်တမ်းတော့အပြင်မှာဖြစ်တာနဲ့ဟာဆမ်ရှိမှရှိမယ်ဆိုတော့ဟာဘာပိုင်းရနိုင်တဲ့ mindfulness ဆိုတဲ့နည်းပေါ့လေအဲ့ဒါလေးတွေက basic နည်းလေးတွေပဲသူတို့လည်းပြပေးတာမျိုးပေါ့နော်အဲ့ဒါမျိုးလုပ်ပေးလို့ရတယ
်ဩစတြေးလျနိုင်ငံဆစ်နီမျိုးကဆက်ယောဂအထူးကုဆရာဝန်ကြီးဒေါက်တာရေမန်တင်ဝေဖြစ်ပါရဲ့ရှင်ယူသွမှုကြောင့်စိတ်ကျန်းမာရေးကုသရတာလို့အမှတ်မမှားကြဖို့အရေးကြီးတယ်လို့လည်းသူကပြောပါရယ်စိတ်ချမ်းသာမှကိုကျန်းမာမယ်လို့ပြောကြလေရှိတဲ့အတိုင်းကိုယ့်ရဲ့ကျန်းမာရေးကိုဂရုစိုက်တဲ့နေရာမှာစိတ်ကျမ်းမာရေးဘိုင်းကိုလည်းအလေးထားကြဖို့တိုက်တွန်းချင်ပါတယ်ရှင်ကျမစုမြတ်ပါပါ